တောင်ကိုရီးယားသမ္မတမွန်ဂျေအင်းရဲ့မြန်မာပြည်ခီးစဉ်တွင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကကိုရီးယားဘက်ကမြန်မာအလုပ်သမားတွေကိုပို့ပြီးတော့ခေါ်ယူဖို့တိုက်တွန်းခဲ့ပါတယ်။တောင်ကိုရီးယားဘက်ကမြန်မာအလုပ်သမားတွေကိုခေါ်ယူနိုင်မဲ့အလားအလာအလုပ်ကံအခြေအနေနဲ့အလုပ်သမားအခွင့်အရေးစီးပွားရေးအရာရောတွက်ချေကိုက်သလားဆိုတာတွေကိုကိုရီးယားတောင်ကိုရီးယားမှာအခြေချနေထိုင်နေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နိုင်ငံတကာစည်းရုံးရေးကော်မတီတောင်ကိုရီးယားဌာနရဲ့ဥက္ကဋ္ဌဦးရန်နိုင်ထွန်းနဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်မှာမှတ်သိမ်းကိထိုက်ကတင်ပြထားပါရရှင်
ရှိအခြေအနေမှာတော့ကိုရီးယားနိုင်ငံမှာဆိုလို့ရှိရင်ကုန်ထုတ်လုပ်ငန်းရှိမယ်၊ဆက်ရိုးလုပ်ငန်းရှိမယ်၊မွေးမြူလုပ်ငန်းရှိမယ်၊နောက်ပြီးတော့ရေလုပ်ငန်းရှိမယ်၊နောက်ပြီးတော့ဆောက်လုပ်ရေးဆိုတဲ့ construction လုပ်ငန်းဆိုပြီးတော့လုပ်ငန်းအားဖြင့်တော့လုပ်ငန်း၅မျိုးရှိတယ်ပေါ့လေ။အဲအဲ့ဒါညာဆိုဒီမှာနိုင်ငံသားတစ်ခုတည်းပဲမဟုတ်ပါဘူး။တခြားခြားသောအာရှကနိုင်ငံသားတွေရောနောက်ပြီးတော့ဒီအာဖရိကဘက်ကနိုင်ငံသားအချို့ရောဒီလိုကိုရီးယားနိုင်ငံကိုဒီ EPS လို့ခေါ်တဲ့ဒီအလုပ်သင်ဗီဇာနဲ့ပေါ့လေ။ဒီလိုကိုရီးယားနိုင်ငံကိုလူသမားအဖြစ်တရားဝင်နိုင်ငံစာချုပ်တွေချုပ်ချုပ်ဆိုပြီးတော့လမ်းကြောင်းနေရာတွေဝင်လာတယ်တွေ့ရပါတယ်အဲ့တော့မြန်မာနိုင်ငံကနေပြီးတော့လူသမားတွေခေါ်ယူဖို့ဆိုတဲ့အခြေအနေကဆက်လက်ပြီးတော့ဖြစ်နေမှာပါဘာလို့လဲဆိုတော့ကိုရီးယားနိုင်ငံမှာလုံမဲ့ဟဲ့လားအင်အားလုံမဲ့လူသမားအရင်ကလိုအပ်နေပါတယ်လိုအပ်နေတဲ့အတွက်ကြောင့်မြန်မာနိုင်ငံအပြင်ခြားခြားသောနိုင်ငံများလူသမားတွေကိုလည်းကိုရီးယားနိုင်ငံကိုအများလူဆက်လက်ပြီးတော့ခေါ်နေရမယ့်အခြေအနေပါပဲရှိနေပါတယ်နောက်တစ်ခုကကိုရီးယားနိုင်ငံမှာလူသမားတွေအခွင့်အရေးပြေဝရပါလားဆိုတာကတော့အရင်အရင်တုန်းကတော့အဲကိုရီးယားနိုင်ငံမှာဆိုရင်လူသမားတွေကအနေခံဘဝလားအဖိနှိတ်ခံဘဝအခြေအနေမှာရှိပါတယ်တိုးတိုးလေးခက်တီနှစ်တစ်စနစ်တွေပြောလာတဲ့နောက်ပိုင်းမှာတော့ကိုရီးယားနိုင်ငံမှာဆိုရင်ဒီလူသမားတူအတွက်ကိုအများအားအခွင့်အရေးကိုကာကွယ်ဆောက်ရှောက်ပူပေါင်းပြီးတော့ဆောင်ရွက်ပေးနေတယ်ကိုရီးယားအစိုးရမှတော့လူမှုအဖွဲ့အစည်းတွေအများကြီးပေါ်ပေါ်လာပါတယ်နောက်ပြီးတော့ကိုရီးယားအစိုးရကိုယ်တိုင်ဝါစာအဲလူသမားတို့ကိုကူညီဖို့အတွက်စင်တာတွေအဲ့ဒါသူတို့ဆက်လုပ်ပေးလာပါတယ်ဒါအဲ့ဒီအတွက်ကြောင့်မလို့လူသမားအနေနဲ့အခက်အခဲတွေတစုံညာဖြစ်လာပြီဆိုလို့ရှိရင်အဲ့ဒီစင်တာတွေအဲ့ဒီအစိုးရမှတဲ့ NGO လူမှုအဖွဲ့အစည်းတွေကိုတွားရောက်ပြီးတော့တိုင်ကြားနိုင်ပါတယ
်ဒီမြန်မာနိုင်ငံသားတွေလည်းဒီကိုရီးယားမှာအလုပ်လုပ်နေတာတွေတော်တော်များများရှိနေပါပြီဆိုတော့အများစုကဘလို့ကနာမျိုးတွေမှာအလုပ်ဖြစ်နေကြပါသလဲရှင
်ဟုတ်ကဲ့ဆောစောကကျွန်တော်ပြောခဲ့လို့ပါပဲကိုရီးယားနိုင်ငံမှာဆိုလို့ရှိရင်ကုန်ထုတ်ဆိုပဲစက်ရုံအလုပ်ဝင်နေမှာလို့လို့လူမားရရှိမယ်ပြီးတော့စိုက်ပျိုးရေးကတော့ကိုရီးယားနိုင်ငံမှာရာဒီကုန်တည်နေနေပါခင်ဗျာကျွန်တော်တို့ဒီဖက်ဖြူဆိုတာစိုက်ဆိုတော့ဒီကော်ပီစိုက်တာရှိမယ်မြို့သီးစိုက်တာရှိမယ်ဟဲ့လားနောက်ပြီးတော့ဒီစန်းစပါးစိုက်တာရှိမယ်အဲ့လိုအစားအစာသောတိနဲ့နေပေါ့ဗျာ။နောက်ကြည့်ပေါ့ကျွန်တော်တို့ပုံမှန်မှာတစ်ခေါက်ဝင်းစိုက်တာရရှိမှာပေါ့ဗျာ။အဲ့လိုမျိုးရှိမှာတော့မွင်းယူရည်မွင်းယူရည်ဆိုတာကတော့ကျွန်တော်တို့ချက်ဘဲဝက်အစားရှိသည်ပေါ့လေ။အဲ့လိုမျိုးမွင်းယူလုပ်ငန်းတွေရှိရဲ့။နောက်ပြီးတော့ဂျေယူတို့လိုကျိုးမျိုးဆိုရင်မြင်းမွင်းယူတယ်ပေါ့လေ။မြင်းတွေပဲမွေးတဲ့နေရာအဲ့လိုမျိုးနေရာမှာလည်းရှိပါတယ်။နောက်ပြီးတော့ကျွန်တော်တို့ရေလုံငန်းဆိုတာကတော့ငါးပန်းလုပ်ငန်းပေါ့လေ။ငါးရီပိုင်ဖမ်းရတယ်ပြင်လည်ပြင်ထွက်ပြီးတော့ငါးပန်းတဲ့လူတွေရှိမယ်။နောက်တစ်ခုကတော့ဒီ construction လို့ခေါ်တဲ့ဆောက်လုပ်ရေးလုပ်ငန်းပေါ့ဗျာ။ဒါအကြီးစားဆောက်လုပ်ရေးလုပ်ငန်းလမ်းဒါရီဆောက်ကြမယ်။အင်းဒီတိုက်တာအစားအသောက်တွေဆောက်ကြမယ်။အဲ့လိုလုပ်ငန်းတွေမှာမြန်မာလူမျိုးတွေကအနည်းနဲ့အများစိတ်ပြီးတော့ဝင်နေတာကိုတွေ့ရပါတယ်။အဓိကအများစုကတော့ကျွန်တော်တို့ကုန်ထုတ်လုပ်ငန်းနဲ့စိုက်ပျိုးရေးလုပ်ငန်းတွေပတ်မှာမြန်မာလူမျိုးတွေအများဆုံးရှိနေရတယ်ခင်ဗျာ
။သူတို့ရဲ့လောက်ခလာစာပေါ့နော်။အဲ့ဒါရောက်တော့ဗမာဟိုကြံ့ငွေနဲ့တွက်ရင်တစ်လကိုဟိုစားပြီးတောက်ပြီးဘယ်လောက်ကြံ့နိုင်ပါသလဲရှင်။
2019ခုနှစ်ရဲ့အခြေခံလူသမားလစာကတော့တနာယူကိုရီးယားဝန်8350ဝန်ဖြစ်ပါတယ်လူသမားတယောက်ကလုတ်မယ်ဆိုလို့ရှိရင်တစ်လကိုသူ့အတွက်စားပြီးတောက်ပြီးဈေးကကိုရီးယားဝန်တယ်ဆိုရင် 18,500 ကျော်နီးတော့ထွက်ပါတယ်အဲ့ဒါဆိုလို့ရှိရင်ဗမာငွေနဲ့ဆိုလို့ရှိရင်တော့ तू က18,000ကျော်ဆုံးတော့ तू ဗမာငွေနဲ့ရမှာပါခင်ဗျာဒါကကျွန်တော်တို့အခြေခံမနေ့၈နာရီကနေညနေ9နာရီထိလုတ်တဲ့အခြေခံလောကရှိပါတယ်တို့လိုလေးပဲ9နိုင်နောက်ပိုင်းကိုလုတ်လာမယ်ဆိုလို့ရှိရင်တော့တို့အနေနဲ့ကဒီတက်မှတ်ထားတဲ့ဟိုဘာတိုင်းဆိုတဲ့ခြေတွေနဲ့ထပ်ပေါင်းမယ်ဆိုလို့ရှိရင်တော့ဒီအလုတ်ချိန်အပူချိန်များလို့ရလीလူသမားအတွက်ကပတ်စံများပူရတယ်ပေါ့ခင်ဗျာဆိုတော့အခြေခံလစာနေနေတော့တလောက်ဘာဝင်နေဆိုလို့ရှိရင်တော့18သိန်းကျော်ဒီနီလောက်တို့ရပါတယ်ငယ်တဲ့ OD တွေပါအချိန်ဝေပဲများလာဆိုလို့ရှိရင်တော့တိန်း20လေးဖြစ်သွားနိုင်တယ်တိန်း30လေးဖြစ်သွားနိုင်ပါတယ်ခင်ဗျာ
ဒီအလုတ်လုတ်ရင်နဲ့မတော်တဆမှုဟိုတလောကပဲဆက်ယုံနေမှာပဲဒီတိုင်းမူးလဲသွားပြီးတော့ဟိုစိတ်မကောင်းစရာပေါ့နော်ကွယ်လွန်သွားတဲ့အလုတ်သမားတို့အဲ့ဒါမျိုးလေးလည်းရှိတတ်ပါတယ်ဆိုတော့အလုတ်လုတ်ရတဲ့ဟာမာယောမြန်မာဒီကိုရီးယားမှာအလုတ်လုတ်ချင်တဲ့မြန်မာ ့ဟိုလုတ်သားတွေအတွက်ဆောင်းရံရှောင်းရံပေါ့နော်ဘာတွေများရှိပါသလဲရှင
်အဓိကကတော့ကိုရီးယားနိုင်ငံကိုလာရောက်ပြီးတော့လှုပ်လှုပ်ပဲဆိုလို့ရှိရင်ကိုကဘာနိုင်ငံမှာဘလောက်ကြီးပဲဘွဲတွေတက်နေပါစေဘလောက်ပဲဘယ်လိုလုပ်ငန်းတွေမှာကျွမ်းကျင်နေပါစေနော်ဘလောက်ပဲပညာရေးသူ့မှာရှိနေပါစေကိုရီးယားနိုင်ငံရောက်လာရင်တော့အောက်ခြေအခြေခံလူ့သမားဘဝနေစားရတာပဲအဲ့တော့ကိုရီးယားနိုင်ငံရဲ့လူ့သမားဘဝဆိုတာကသူတို့ဘဝမှာရုပ်ရှင်တွေမှာတွေ့ရလို့ဟလာဒီကုတ်တီတိုင်နေနဲ့ခန့်ခန့်ကြံကြံလှုပ်ရတဲ့လူမျိုးတွေမဟုတ်ပါဘူးနောက်တစ်ခုကဘယ်လိုပြောမလဲတက်အင်းရင်တက်တက်ရှင်းရှင်းလေးနဲ့ဆက်ဝင်ထဲမှာဆက်ဒီကွန်ပျူတာတွေကင်ပြီးတော့ခလုတ်တွေဖွင့်နှိပ်ပြီးတော့လှုပ်ရလို့တွေမဟုတ်ပါဘူးဘဝကိုအောက်ခြေရနေဝင်ရပါတယ်အဲ့တော့လှုပ်ရတဲ့လုပ်ငန်းတွေကပုံပွင့်လေးနဲ့ရှင်းရှင်းပြောရမယ်ဆိုရင်ကိုရီးယားနိုင်ငံကကိုရီးယားလူမျိုးတွေမလုပ်ချင်တဲ့အလုပ်တွေကိုလုပ်ရတာဖြစ်ပါတယ်။ကိုရီးယားလူမျိုးတွေကသူ့အတွက်အန္တရာယ်များမယ့်လူမျိုးဆိုရင်သူတို့မလုပ်ကြဘူးရှောင်ကျင်ရမယ်။အဲအရန်ဦးညပတ်တဲ့ဆုပ်ဖြတ်တဲ့လုပ်ငန်းတွေဆိုမလုပ်ချင်ကြဘူးသူတို့ရှောင်ကြမယ်။အဲအရန်ခက်ခဲတဲ့လုပ်ငန်းတွေပုံမှန်ပြခေါင်းရမ်းစားတယ်ပေါ့ဗျာ။အဲဒီလိုလုပ်ငန်းတွေဆိုရင်မလုပ်ချင်ကြဘူးရှောင်ကျင်ရမယ်။အဲလိုလုပ်ငန်းတွေကနေစလုပ်ရပါတယ်။အဲတော့ကြောင့်မလို့ဒီမှာနိုင်ငံသားတွေလာပြီဆိုရင်ကိုရီးယားနိုင်ငံမှာလုပ်လို့ရတာလွယ်ကူတဲ့အလုပ်တွေမဟုတ်ဘူးဆိုတာကိုတော့စိတ်ထဲမှာထားဖို့လိုပါတယ်။နောက်ပြီးတော့ကိုရီးယားနိုင်ငံရောက်ရှိလာတဲ့အခါကျရင်လေကိုကလုပ်လို့ရင်ပညာသင်နဲ့လုပ်လို့နေရင်းနဲ့ဒီလုပ်ငန်းကဘယ်လိုလုပ်ရင်တက်တာမလဲဘယ်လိုလုပ်ရင်ငါအတွက်ပို့ပြီးတော့အန္တရာယ်ကင်းမယ်အဲ့ဒါဆိုတာတစ်ဖြည်းဖြည်းနဲ့မြင်လာတတ်ပါတယ်။အဲ့တော့ကြောင့်မလို့ဆက်စားခြင်းမှာတော့ခရောင်းလမ်းကိုဖျက်ချခြင်းပဲဗျာတတော်ကြီးကိုခက်ခဲခဲကျန်တဲ့ဘဝတရားနေပြီးတဖြည်းနဲ့မှကိုရီးယားစကားလဲတက်လာမယ်စားလဲတက်လာမယ်အချင်းကြီးအတွင်ပြင်ပေါင်းနေဆိုင်ရည်တွေတိတိနားလည်လာတဲ့အချိန်မှာဘဝကိုရီးယားနိုင်ငံမှာနေသားကျော်သားရှင်သားတဲ့အချိန်မျိုးရောက်ရှိလာနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒီကိုရီးယားကိုလာခြင်းနဲ့လှုပ်လှုပ်ခြင်းနဲ့လှုပ်သားတွေအနေနဲ့ဘာတွေပြင်ဆင်လာဖို့လိုပါသလဲရှင
်ဘာတွေကတော့ဘာသာစကားအဓိကအရေးကြီးပါတယ်ကိုရီးယားနိုင်ငံရဲ့ဘာသာစကားကိုကျွမ်းကျွမ်းကျင်ကျင်မတက်မြောက်ရင်တော့မှအဓိကဒီအခြေခံစကားလုံးတွေအခြေခံမေးထုခေါ်ပြောစကားရက်တူလုပ်ငန်းခွင်နဲ့ပတ်သက်တဲ့စကားရက်တူအဲ့ဒါတွေကိုတိတက်ကိုနားလည်ဖို့လိုပါတယ်ကျွမ်းကျင်ရင်တော့အကောင်းဆုံးပေါ့ဗျာဘာသာစကားအရေးကြီးပါတယ်နောက်တစ်ခုကမိမိရဲ့တိခတ်နိုင်မှုဆိုတာဒါဟုတ်အများကြီးလိုပါတယ်ကိုရီးယားနိုင်ငံ၄စိတ်ရောက်ပြီဆိုတာနဲ့မိမိဒါပါကောင်းလဲဆိုတော့အကုန်လုံး၄စိတ်ဝမှာပဲကျွန်တော်တို့ထားခဲ့ပါကိုရီးယားနိုင်ငံအတွင်းထဲကိုရှုမလာပါနဲ့တော့ဘဝမှာကိုကဘာကောင်းမြတ်ဖြစ်ဘလို့ပဲချမ်းသာနေစီလူရီးယားမှာတော့အချိန်ကလူရဲလူသားစားအချိန်ကအုတ်ချေလို့ကမှာဘဝပဲဖြစ်တယ်ဆိုတော့သိပြီးတော့သိခံတယ်ဆိုတော့ထားနိုင်တယ်ဆိုလို့ရှိရင်ဒီဘဝတူတူမျိုးအများကြီးပြောနေနိုင်ပါတယ်